သက်တည်ထောင်ဖွဲ့စည်းလိုက်တဲ့ရှမ်းနီအမျိုးသားပါတီကဒီကနေ့မန္တလေးမြို့မှာသူတို့ရဲ့ဌာနချုပ်ရုံးကိုစတင်ဖွင့်လှစ်လိုက်ပြီးတော့ကချင်ပြည်နယ်တွင်ငြိမ်းချမ်းရေးရရှိဖို့အတွက်ဆွေးနွေးရမှာကချင်လွတ်မြောက်ရေးအဖွဲ့ KIO နဲ့အစိုးရကိုယ်စားလှယ်တွေလာမကပဲနဲ့ပြည်သူတွေပါပါဝင်ခွင့်ပြုဖို့ကိုတောင်းဆိုလိုက်ပါတယ်ဒီလိုတောင်းဆိုရတာဟာပြည်သူလူထုပါဝင်မှထာဝရတည်တံ့တဲ့ငြိမ်းချမ်းရေးရရှိမှာကြောင့်ဖြစ်တယ်လို့ဆိုပါတယ်ရှမ်းနီခေါ်တိုက်လိုက်အမျိုးသားတွေဟာမြန်မာပြည်မြောက်ပိုင်းကချင်ပြည်နယ်နဲ့စကိုင်းတိုင်းဒေသကြီးမှာအများစုနေထိုင်ကြသူတွေဖြစ်ပါတယ်။အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုမိုးစောကပြောပြပေးပါရှင်
။ဟုတ်ကဲ့ကချင်ပြည်နယ်နဲ့စကိုင်းတိုင်းဒေသကြီးအထက်ပိုင်းမှာနေထိုင်တဲ့ရှမ်းနီမျိုးသားတွေဟာဒီနှစ်မတ်လအတွင်းကတိုင်းလိုက်ရှမ်းနီမျိုးသားများဖွံ့ဖြိုးတိုးတက်ရေးပါတီခေါ်တိုင်းလိုက် Nationality Development Party TNDP ပါတီအမည်နဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံမှမှတ်ပုံတင်ခဲ့တာဖြစ်ပါတယ်။ဒီနှစ်မေလအတွင်းမှာပါတီတီထောင်ခွင့်ရရှိပြီးဒီကနေ့မနက်မှာတော့မန္တလေးမြို့မဟာအောင်မြင်မြို့နယ်66လမ်းနဲ့39လမ်းတောင်မှာပါတီဌာနချုပ်ရုံးကိုစိုင်းပုတ်တင်ဖွင့်လှစ်ခဲ့ပါတယ်။ပါတီဌာနချုပ်ရုံးဖွင့်လှစ်တဲ့အခမ်းအနားမှာပဲကချင်ပြည်နယ်အတွင်းထာဝရငြိမ်းချမ်းရေးရရှိဖို့အတွက်ကချင်လွတ်လပ်ရေးတံတော် KIA နဲ့အစိုးရဆွေးနွေးရမှာပြည်သူတွေကိုပါပါဝင်ခွင့်ပေးဖို့တောင်းဆိုလိုက်ပါတယ်။
အဓိကတော့ငင်းချမ်းရေးပေါ့ဗျာကျွန်တော်တို့လူမျိုးနေတဲ့အခုကချင်ပြည်နယ်ကလည်းနဲ့တစ်ပိုင်းမှာတော့အဲ့ဒီမှာအဓိကကစစ်မှတ်တွေဖြစ်ပွားနေကြတယ်စစ်မှတ်ဖြစ်ပွားနေရတော့ကချင်နယ်ကသူကတိုက်ခဲ့ကြတာမှာကျွန်တော်တို့မြေသားမျိုးဖြစ်နေတယ်ကျွန်တော်လူမျိုးတွေကအဲ့ဒါကြောင့်မို့လို့ဒီငင်းချမ်းရေးရရှိပြီးပေါ့နောက်ဆိုတော့သူကနဲ့ KIA နဲ့အခုဆင်းနေနေကြတယ်ဆင်းနေတဲ့ကိစ္စလေးကတူမပါဘူးနော်ဆင်းနေရင်သာဝရငင်းချမ်းမရရှိနိုင်ဘူးဆိုတဲ့အကြောင်းကိုကျွန်တော်တို့လောက်ကပြောထားတာပါတူကတော့မင်းကဆင်းနေပါလေ
ဒါကတော့တိုင်းလိုင်းခေါ်ရှမ်းနီပါတီရဲ့ဥက္ကဋ္ဌဦးဆိုင်ထေးအောင်ပြောပြတာဖြစ်ပါတယ်။ပါတီရုံးဖွင့်ပွဲမှာအချက်၄ချက်ပါဝင်တဲ့ကြေညာချက်ထုတ်ပြန်ပြီးတင်ပြထားတာဖြစ်ပါတယ်။ဒီအချက်တွေထဲမှာတိုင်းလိုင်းခေါ်ရှမ်းနီလူမျိုးတွေပျောက်ကွယ်လို့ဖြစ်နေတာကိုပြန်လည်ထိန်းသိမ်းဖို့ဆိုတဲ့အချက်လက်ပါဝင်တယ်လို့ဦးဆိုင်ထေးအောင်ကဆက်ပြောပါတယ်
။တခြားတစ်ခုကကျွန်တော်တိုင်းလိုင်းလူမျိုးများအားလုံးပါလေ။နောက်အခုကျွန်တော်လူရှိရပြန်ပြောင်းနေလောက်ကဆင်းမှာနိုင်ငံသားပြည်သားမှာကျွန်တော်ပြန်မှာဖြစ်နေကြအဲ့ဒါလေကျွန်တော်တိုင်းနိုင်ငံချမ်းဒီရင်းအမြင်ကံထက်လာနိုင်အောင်ပါလေစူးစမ်းဆောင်ရွက်သွားမယ်ဆိုကြောင်းပေါ့ကျွန်တော်တို့ဒီမျိုးကဒီခုလောက်ကပေါ့လေနောက်ဒီမျိုးကြီးကြရေးကနေဒီမှာနိုင်ငံသားချင်းမှာမှတ်ဖို့လို့ကဆမ်းမှာမှာခဲ့ရကျွန်တော်တို့အဲ့ဒါတစ်ဆင့်ပြီးတော့စစ်စစ်ခေါ်မှာနိုင်ငံသားပြည်သားတရားလုပ်တဲ့အခါကျတော့ဆမ်းမှာမှာလူမျိုးဆိုတာမရှိဘူးပေါ့ပမာစပမာခဲ့တယ်ကျွန်တော်လူမျိုးကပို့ပါတာစကားကိုမတက်ကြတဲ့အခါကျတော့အလုံးပမာဖြစ်သွားကြတော့တာညအဲ့ဒါက
ဒီကနေ့ထုတ်ပြန်တဲ့တိုင်းလိုက်ခေါ်ရှမ်းနီပါတီရဲ့ကြေညာချက်မှာတော့ပြည်ထောင်စုအတွင်းတိုင်းရင်းသားအားလုံးချစ်ချစ်ရင်းနှီးစွာနေထိုင်ကြဖို့စစ်မှန်တဲ့ပြည်ထောင်စုပေါ်ပေါရေးအတွက်ပင်လုံလိုတိုင်းရင်းသားလူမျိုးပေါင်းစုံပါဝင်တဲ့ညီလာခံကြီးတစ်ခုဖြစ်မြောက်ဖို့ဆိုတဲ့အချက်တွေလည်းပါဝင်ပါတယ်။တိုင်းလိုက်ရှမ်းနီအမျိုးသားများဖွံ့ဖြိုးတိုးတက်ရေးပါတီဌာနချုပ်ရုံးကိုမန္တလေးမှာဖွင့်လှစ်ပြီးတဲ့နောက်မိုးညင်းမိုးကောင်းတဲ့ဗမော်မြို့တွေမှာပါတီရုံးတွေဆက်လက်ဖွင့်လှစ်သွားမှာဖြစ်ပါတယ်။တိုင်းလိုက်ခေါ်ရှမ်းနီမျိုးသားတွေဟာကချင်ပြည်နယ်အတွင်းကမြစ်ကြီးနားဗမော်ရွှေကူမန်းစီမိုးမောက်မိုးညင်မိုးကောင်းစကိုင်းတိုင်းဒေသကြီးအထက်ပိုင်းမှာဆိုရင်ကောလင်းဝင်းတိုဗမော့ခန်တီဟိုမလင်းရှမ်းပြည်နယ်မှာဆိုရင်မိုးမိန်နဲ့မပိန်စတဲ့မျိုးနယ်တွေမှာနေထိုင်ကြတာဖြစ်ပြီးစုစုပေါင်းလူဦးရေ2,000လောက်ရှိမယ်လို့ခန့်မှန်းထားတာဖြစ်ပါတယ်တိုင်းလိုင်းခေါ်ရှမ်းနီမျိုးနွယ်စုမှာတော့တိုင်းခမ်တီတိုင်းနေတိုင်းကဒူတိုင်းကနန်တိုင်းဖွန်တိုင်းစာခေါ်မိုင်းတာစတဲ့မျိုးနွယ်တွေပါဝင်တာဖြစ်ပါတယ်။တိုင်းလိုင်းခေါ်ရှမ်းနီမျိုးသားများဖွံ့ဖြိုးတိုးတက်ရေးပါတီဖွဲ့စည်းတည်ထောင်တဲ့ရည်ရွယ်ချက်တွေထဲမှာတော့သူတို့လူမျိုးမပြောက်ကွယ်ရေးနဲ့ဘာသာစကားစာပေယဉ်ကျေးမှုစတာတွေပြန်လည်ဖော်ထုတ်ဖို့ဆိုတဲ့ရည်ရွယ်ချက်ဟာလည်းအချက်တစ်ချက်အဖြစ်ပါဝင်တာဖြစ်ပါတယ်။